ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွင်မီးလောင်မှုမှာကုလသမဂ္ဂကလေးသင်ငယ်များရှမ်းဘုံငွေအဖွဲ့ UNICEF ရဲ့စာတင်ကျောင်း၄ခုမီးလောင်ပျက်စီးခဲ့ကြောင်းအင်္ဂါနေ့မှာတာဝန်ရှိသူတွေကပြောဆိုလိုက်ပြီး UNICEF ဘက်ကတော့ဒါကရှို့မီးဖြစ်တယ်လို့ပြောပါတယ်မီးလောင်ချိန်မှာကျောင်းတွင်းမှာတော့ကျောင်းသားတွေမရှိပါဘူးဒီကျောင်းတွေကိုဘသူကတိုက်ခိုက်နိုင်ခြေရှိတယ်လေဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့လူတသန်းလောက်ရှိတဲ့ဒုက္ခသည်စခန်းမှာဒီလပိုင်းနေအတွင်းလုံခြုံရေးအခြေအနေဆိုးနေတယ်လို့ AFP သတင်းကဖော်ပြပါတယ်။ဓာတ်ငွေမီးဖို့ကစခဲ့တဲ့မီးလောင်မှုကြောင့်စခန်းတွေအတွင်းဝါအိမ်ပေါင်းရာနဲ့ချီမီးတဲ့ပါသွားပါတယ်။UNICEF ဘက်ကတော့ရှို့မီလို့ဆွဆွဲထားပေမဲ့ဘင်္ဂလားဒေ့ရှ်ရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရာဇွမ်ဟယက်ကတော့တမင်မီးရှို့မှုလို့မယူဆတဲ့အကြောင်းဒါပေမဲ့စုံစမ်းစစ်ဆေးနေကြောင်း AFP ကိုပြောပါတယ်ဒီစာတင်ကျောင်းတွေကအခိုင်အခန့်ဆောက်လုပ်ထားတာမဟုတ်ဘဲမီးလောင်လွယ်တဲ့ပစ္စည်းတွေနဲ့ဆောက်ထားတာလို့သူကပြောပါတယ်2019ခုနှစ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေရတဲ့ဒီဒုက္ခသည်တွေကိုမြန်မာဘက်ကလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူးရှင်